Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ24 25 30နဲ့50နဲ့ဟိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါပါကစ္စတန်နိုင်ငံကခရီးယန်ဖျားချောင်းမှာအသေးခံဘုံခွဲတိုက်ခိုက်ခံရတာကြောင့်5ဦးသေဆုံးရပါတယ်မြောက်ကိုရီးယားနိုင်ငံအကျိုးစီးပွားအတွက်အလုပ်လုပ်ပေးနေတယ်ဆိုတဲ့ဆွဲချက်နဲ့တောင်ကိုရီးယားနယ်ပေါ်အမျိုးသားတအုပ်ကိုဩစတြေးလျမှာဖမ်းဆီးပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ပေါ်တည်နေကတရင်သမားတွေဘယ်သူမှလက်မခံနိုင်တဲ့အရေးသားမျိုးနဲ့ဆွဆွဲချက်တွေနဲ့အချိန်မြင့်မရှိတဲ့ဟာတွေနဲ့ဆွဆွဲတာအဲ့ဒါလည်းဟိုတော်တော်ဆိုးရပါတယ်ဒီညာနဲ့ပတ်သက်ပြီးတော့ဒါလည်းဘယ်သူရဲ့ရေးသားချက်ကိုပြန်ပြန်ရထုတ်ပြန်တော့လားပြန်ပြန်ကိုယ်တိုင်ပဲရေးသားတာလားအဲ့ဒါလည်း
မြန်မာသတင်းမီဒီယာကောင်စီဖွဲ့ဝင်ကိုမြင့်ကျော်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်မြန်မာအရေးတွေ့ဆုံမြင်မြန်ကန်ကိုလည်းနားဆင်ကြရမှာပါဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်တဲ့ကိုရရန်နိုင်တို့ပြောပြပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကွာတာမြို့ကခရီးယန်ဖျားချောင်းမှာဖျားဝိပုသူတွေနဲ့စီကားချင်းအသေးခံဘုံခွဲတိုက်ခိုက်သူ3ဦးလက်ချက်နဲ့လူနည်းစုခရီးယန်အတိုင်းဝိုင်းကအ ਨੇ ဆုံး5ဦးသေဆုံးခဲ့ရပါတယ်ခရီးယားတမျိုးတွင်လုံခြုံရေးတင်းတင်းကြပ်ကြပ်ထားတဲ့ Bethel Memorial Methodist Church တိုက်ခိုက်ခံရမှုအတွင်းအမျိုးသမီးတွေနဲ့ကလေးတွေလည်းပါတယ်လို့တာဝန်ရှိသူတွေနဲ့ဆရာဝန်တွေကပြောပါတယ်ဒီကနေ့တင်းတင်းကနေနေ့မှာလူ400လောက်ဖျားချောင်းတက်နေတဲ့ပင်မအဆောင်နဲ့ကိုတိုက်ခိုက်သူ2ဦးတို့ဝင်ရောက်ဖို့ကြိုးစားခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်ဒါပေမဲ့အဝင်ဂိတ်မှာတိုက်ခိုက်သူတွေကိုရဲအဆောင်တွေကတားဆီးခဲ့တာမှာတိုက်ခိုက်သူ2ဦးသေဆုံးပြီးနောက်တဦးကတော့ဖျားချောင်းရဲ့ပင်မဆောင်အပြင်ဘက်မှာသူ့ကိုယ်သူဖောက်ခွဲသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ပောက်ကွဲမှုကြောင့်အဆောင်တပ်ဖွဲ့ဝင်တဦးထိခိုက်ခဲ့တယ်လို့လည်းရဲကပြောပါတယ်တနတ်သမားလို့တန်တရာရှိထားသူတတိယလူတဦးကတော့အနည်းကလူနေရက်ကွက်ထဲကိုထွက်ပြေးဖို့ကြိုးစားခဲ့တာမှာအပြန်အလှန်ပြစ်ခတ်ခဲ့ကြပြီးအဲ့ဒီအမျိုးသားကိုဖမ်းမိရတော့ဆက်ပြီးတော့ဆောင်ရွက်နေစေဖြစ်တယ်လို့ပြည်내ရဲချုပ်မိုဇမ်အန်ဆရီကသတင်းတောက်တီကိုပြောပါတယ်ဖျားချောင်းပင်မဆောင်တဲ့ကိုသာဘုံခွဲသမားတွေမဝင်နိုင်အောင်အဆောင်ရဲတွေကမတားနိုင်ခဲ့ဘူးဆိုရင်တော့အသေးအပြောက်များနိုင်တယ်လို့လည်းရဲချုပ်ကပြောပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုထားပါတယ်ရှင်
။ Australia နိုင်ငံမှာ Tong Korea နိုင်ငံပေါ် Australia နိုင်ငံသားတယောက်ကိုမနေ့ကဖမ်းဆီးလိုက်ပြီးတော့သူ့ကိုမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးကြိုးဆောင်အဖြစ်ဆောင်ရွက်တဲ့အမှုနဲ့ဆော့ကျက်တင်လိုက်တယ်လို့ Australia အာဏာပိုင်တွေကပြောကြလိုက်ပါတယ်။ Australia နိုင်ငံသားအဖြစ်ခံယူထားတဲ့ Chan Han Choi ကို Sydney မြို့မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။တကယ်လို့ Choi အနေနဲ့အဲ့ဒီဥပဒေနဲ့မညီတဲ့အယောင်အယက်ကိစ္စတွေကိုအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့မြောက်ကိုရီးယားနိုင်ငံအတွက်ဒေါ်လာတန်ပေါင်းများစွာအကုန်ကျတက်တော့အောင်လုပ်ပေးနိုင်လိုက်မှာဖြစ်တယ်လို့လည်း Australia ဘုံရဲတပ်ဖွဲ့ကပြောပါတယ်။ဒီထဲမှာဖျားပြင်းလက်နဲ့အယောင်အယက်ကိစ္စတွေလည်းပါဝင်တာဖြစ်ပါတယ်။ဒီလိုကိစ္စမျိုးကို Australia မြေပေါ်မှာတခါမှမတွေ့ဘူးသေးဘူးလို့ဩစတြေးလျဘုံရဲတပ်ဖွဲ့ရဲ့လက်ထောက်ရဲမင်းကြီးနီလ်ဂေါ်ဟန်ကပြောပါတယ်သူ့ရဲ့အဆိုအရတော့ Choi ဟာမြောက်ကိုရီးယားဆိုတာထိပ်ပိုင်းတာဝန်ရှိသူတွေနဲ့ဆက်သွယ်မှုတွေရှိနေတယ်ဆိုပြီးစွပ်စွဲခံနေရတာဖြစ်ပါတယ်သူဟာမြောက်ကိုရီးယားနိုင်ငံကိုတစ္ဆာခံတဲ့သူတစ်ယောက်ဖြစ်ပြီးမြောက်ကိုရီးယားနိုင်ငံအတွက်တော့ပိုပြီးမျိုးချစ်စိတ်ကြီးမားတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတာလို့ယုံကြည်ရကြောင်းမစ္စတာဂေါ်ဟန်ကပြောပါတယ်ဩစတြေးလျဝန်ကြီးချုပ်မာကွန်တမ်ဘောကလည်းဒီကိစ္စနဲ့ပတ်သက်ပြီးသူ့ကိုအကျဉ်းချုပ်အစီရင်ခံထားကြောင်းနဲ့ဒါဟာအလွန်ကိုစိုးရိမ်စရာကောင်းတဲ့ကိစ္စရဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားဟာဒေသတွင်းငြိမ်းချမ်းရေးကိုချိန်ချောင်နေတဲ့အနေအမျိုးကြီးမစင်မချင်းရာဇဝတ်မှုတွေကျူးလွန်နေတဲ့အာဏာရှင်အစိုးရဖြစ်တယ်လို့လည်းပြောပါတယ်။ Choi ကိုတော့ဖျားပြင်းလက်နဲ့တာစီရဲ့အုပ်ရိပုံမှန်နှစ်ခုပါဝင်ပုံမှန်6ခုနဲ့စွဲချက်တင်ထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်းပြည်နယ်တွင်မှာတာလီဘန်တို့ရဲ့လင်းအားကြီးအချိန်တိုက်ခိုက်မှုအတွင်းအ ਨੇ ဆုံးအာဖဂန်တပ်ဖွဲ့ဝင်14ဦးကြဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့ပါတယ်။ပြည်내ရဲ့မြို့တော်ဖြစ်တဲ့လာရှ်ကာဂါတဝိုက်ကရဲကင်းစခန်းတွေကိုတာလီဘန်တို့ဝင်ရောက်တိုက်ခိုက်တာဖြစ်ပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကခုခံတိုက်ခိုက်တာကြောင့်တိုက်ပွဲပြင်းထန်ခဲ့ပြီးတာလီဘန်တို့ဘက်ကလည်းထိခိုက်သေးဆုံးမှုများပြားခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ တိုက်ခိုက်မှုကသူတို့လက်ချက်လို့တာလီဘန်ပြောခွင့်ရတဦးကပြောဆိုပြီးအစိုးရဘက်ကပြောဆိုထားတာထက်အသေးအပြောက်စရင်ပိုများတယ်လို့လည်းပြောပါတယ်။နောက်ပိုင်းမှာလည်းအင်းနီချင်းကန်တာဟာပြည်နယ်တွင်းမှာအသေးကံဘုံခွဲသမားတဦးကနေတိုးအဖွဲ့ရင်ထက်အနီမှာဖောက်ခွဲတိုက်ခိုက်ပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ရင်ထက်အနီအသေးကံဘုံခွဲတိုက်ခိုက်မှုမှာတော့အနည်းအနာကဖြတ်သွားဖြတ်လာအမျိုးသမီးတဦးသေဆုံးခဲ့ပြီးအရက်သား၅ဦးထိခိုက်ဒဏ်ရာရပါတယ်။နိုင်ငံခြားတပ်ဖွဲ့ဝင်တွေဘက်မှာတော့ထိခိုက်မှုမရှိတဲ့အကြောင်းပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့နားတဝိုက်မှာလောင်နေတဲ့တော်မီဟာအခုဆိုရင်2013ခုနှစ်ကလောင်ခဲ့တဲ့တော်မီထက်မြေဧရိယာဟက်တာ800ကျော်ပိုလောင်ကျွမ်းခဲ့တာကြောင့်ပြည်နယ်ရဲ့သမိုင်းတလျှောက်တတိယအကြီးအမားဆုံးတော်မီဖြစ်တယ်လို့မှတ်ယူနေကြပါတယ်။အခုဆိုရင်တခြားပြည်နယ်12ခုကမိသက်သမား8000လောက်ကလည်းရဟယင်းနေမြေဒုစက်တွေနဲ့အတူဒီတော်မီကိုငြိမ့်သက်နိုင်ဖို့အတွက်ကယ်လီဖိုးနီးယားပြည်နယ်ကိုရောက်ရှိနေကြတယ်လို့အရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။မိငြိမ့်သက်ဖို့အတွက်ကုန်ကျစရိတ်ကအမေရိကန်ဒေါ်လာ89သန်းနီးပါးလောက်ကုန်ကျမယ်လို့ခန့်မှန်းထားပါတယ်။အခုလအစောပိုင်းကစတင်ခဲ့တဲ့ဒီ Thomas Fire လို့ခေါ်တဲ့ Tommy ဟာအခုဆိုရင်မြေ area hector 35000 လောက်ကိုလောင်ကျွမ်းခဲ့တာကြောင့်တချို့မျိုးတွေထက်ကိုပိုကြီးတယ်လို့ပြောရမှာဖြစ်ပါတယ်။အခုလောင်ကျွမ်းနေတဲ့ Tommy ရဲ့40ရာခိုင်နှုန်းကိုငိမ့်သက်နိုင်လိုက်ပေမဲ့အဆောက်အုံ 18000 လောက်ကတော့မီးပေးအန္တရာယ်ချိန်ချောင်းမှုနဲ့ကြုံနေရဆဲဖြစ်ကြောင်းဒါပြင်လေတိုင်နှုန်းပြင်းလာကြောင့်မီးစားတွေလွင့်ပြီးမီးကူးဆက်တာတွေဖြစ်လာနိုင်တယ်လို့လည်းမီးသက်တော်ဝင်ရှိသူတွေကပြောပါတယ်ခင်ဗျာ
UA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ရွေးမြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတကာအာကာသစခန်းကိုနောက်ထပ်အဖွဲ့ဝင်၃ဦးတို့ Soyuz အာကာသယာဉ်နဲ့ထွက်ခွာသွားပြီးမို့နိုင်ငံတကာအာကာသစခန်းမှာအဖွဲ့ဝင်အရေးအတွက်ထပ်တိုးလာဖို့ရှိနေပါတယ်။အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA က Scott Tangel ရုရှားအစိုးရရဲ့ Roscosmos ကအန်တိုရှာကာပလာရော့ဖ်နဲ့ရုရှားအကာသသိပ္ပံလေးလာစူဇန်ရေးဌာနကနိုရီရှိကကနာအီတို့ကာဇက်စတန်နိုင်ငံကနေဒီကနေ့စတင်ပြန်တန်းခဲ့ကြတာပါပုံမှန်အဖြစ်6နာရီသာကြာတဲ့ခီးဖြစ်ပေမဲ့လို့သူတို့သုံးဦးကတော့လာမယ့်အင်္ဂါနေ့မှမှနိုင်ငံတကာအာကာသစခန် ISS ကိုစိုက်ခဲ့ကြမှာဖြစ်ပါတယ်လက်ရှိမှာတော့နိုင်ငံတကာအာကာသစခန်းမှာရုရှားနိုင်ငံသားအလက်ဇန်ဒါမီဆာကင်နဲ့အမေရိကန်နှစ်ဦးဖြစ်တဲ့မတ်ခ်ဘန်ဒီဟီဂျိုးအကဘာတို့ရှိနေပြီးသူတို့ကတော့ဖေဖော်ဝါရီလအထိနေကြမှာဖြစ်ပါတယ်။အခုနိုင်ငံတကာအာကာသစခန်းကိုတွားရောက်ကြသူ၃ဦးတို့ကတော့လာမယ့်အေဘီလမှမှကဘာကိုပြန်လည်ဆင်းသက်မှာဖြစ်ပါတယ်။နိုင်ငံတကာအာကာသစခန်းဟာဆိုရင်တော့ရုရှားနဲ့အမေရိကန်တို့ရဲ့ရှာရှာပါပါပူးပေါင်းဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုတယ်ဆိုတဲ့အပေါ်ဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံသားထောင်ပေါင်းများစွာဟာဇာရန်နေပါလက်စတိုင်းအလံတွေကိုင်ဆောင်ပြီးတော့စူဝေးဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုအင်ဒိုနီးရှားနိုင်ငံရဲ့ထိပ်တန်းမွတ်စလင်ဘာသာရေးအဖွဲ့ MUI ကဥဆောင်စီစဉ်ခဲ့တာဖြစ်ပြီးတော့အမေရိကန်သမ္မတထရမ့်အနေနဲ့သူ့ရဲ့အစီအစဉ်ကိုပြန်မယုတ်သိမ်းမချင်းအင်ဒိုနီးရှားပြည်သူတွေအနေနဲ့လည်းအမေရိကန်နဲ့အစ္စရေးနိုင်ငံလို့ကုန်ပစ္စည်းတွေကိုဝယ်ယူအသုံးပြုတာတွေမလုပ်ဖို့တောင်းဆိုလိုက်ပါတယ်။ဆန္ဒပြတဲ့သူအရေအတွက်ဟာ8000လောက်ရှိပြီးဂျကာတာမြို့ကအမျိုးသားထိမ့်မတ်ပန်းချံကနေအမေရိကန်တန်ယုံထိနှစ်မိုင်လောက်ချီတက်ဆန္ဒပြခဲ့ကြတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းအင်ဒိုနီးရှားနိုင်ငံအပြင်မလေးရှား၊ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့အရှေ့အလယ်ပိုင်းနိုင်ငံတွေမှာအမေရိကန်သမ္မတထရမ့်ရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဆန္ဒတွေပြခဲ့ကြပါတယ်ခင်ဗျာ။
ဂျေရုဆလင်မြို့ကိုလာမဲ့သတင်းပတ်ထက်အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်လာရောက်တဲ့အချိန်တွင်စိတ်ဆိုးမှန်ဆိုဆန္ဒပြကြဖို့ပါလက်စတိုင်းကောင်ဆောင်မမ်မုတ်အာဘတ်ရဲ့နိုင်ငံရေးပါတီကဆော်ဩထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုဆန္ဒပြဖို့လာမဲ့ဗုဒ္ဓဟူးနေ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ရောက်လာချိန်မှာဂျေရုဆလင်မြို့အဝင်နဲ့ဂျေရုဆလင်မြို့ဟောင်းတို့မှစိတ်ဆိုးမှန်ဆိုဆန္ဒပြကြဖို့တောင်းဆိုတယ်လို့နိုင်ငံရေးပါတီဖာတာကမနေ့စနေနေ့ကကြေညာချက်ထုတ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကအသိအမှတ်ပြုမဲ့အကြောင်းဒီလအစောပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်တာကြောင့် ပါလက်စတိုင်းပြည်သူတွေကြားစိတ်ဆိုးဒေါသထွက်ခွဲကြပါတယ်။ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့ပါလက်စတိုင်းခေါင်းဆောင်တွေကအမေရိကန်ဒုတိယသမ္မတပင်စ်နဲ့တွေ့ဆုံဆွေးနွေးမယ့်အစီအစဉ်ကိုလည်းပယ်ဖျက်ထားပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာအစ်စ်ပြဌာန်းလိုက်တဲ့လိင်လူချင်းလက်ထပ်ထိမ်းမြားနိုင်တဲ့ဥပဒေအရအမျိုးသမီးဇုံတွဲနှစ်ဦးဟာစနေနေ့ကလက်ထပ်လိုက်ကြပြီးတော့သူတို့ဟာဩစတြေးလျနိုင်ငံရဲ့ပထမဆုံးလိင်လူချင်းထိမ်းမြားတဲ့ဇုံတွဲဖြစ်လာခဲ့ပါတယ်။မူလတုန်းကတော့လက်ထပ်ဖို့အတွက်သတင်းလေးပတ်ကြာစောင့်ဆန်းရမှာဖြစ်တဲ့အတွက်ဇန်နဝါရီလ9ရက်နေ့လောက်ကြာမှလိင်လူချင်းလက်ထပ်တာတွေကိုပထမဆုံးလုပ်နိုင်မှာဖြစ်တယ်လို့ခန့်မှန်းထားခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုလေးပတ်ကြာစောင့်ဆန်းရတဲ့ကာလကိုကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်မှာတော့ Lauren Price နဲ့ Amy Lake တို့နှစ်ဦးဟာစစ်တီမြို့မှာလက်ထပ်ခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့မိသားစုတွေကလည်းဒီမင်္ဂလာပွဲအခမ်းအနားကိုတက်ရောက်ဖို့အတွက်ဗြိတိန်နိုင်ငံဝေလနယ်ကနေလာရောက်ခဲ့ကြပါတယ်။ဒါပြင်အေမီနဲ့အဲလစ်မက်ဒေါ်နယ်ဆိုတဲ့အမျိုးသမီးနှုတ်ကိုလည်းသူတို့ရဲ့မိသားစုဆွေမျိုးတွေနိုင်ငံခြားကနေလာမှာဖြစ်တဲ့အတွက်မဲလ်ဘုန်းမြို့မှာလက်ထပ်ဖို့အတွက်စောင်းတိုင်းကာလကိုခင်းလွတ်ခွင့်ပေးခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံမြောက်ပိုင်းကမြို့တွေမှာစောင်းတိုင်းကာလတွေအတွင်းတန့်စင်စွန့်ရင်တော့အပူပေးစနစ်ကိုပြောင်းလဲအသုံးပြုမဲ့၅နှစ်စီမံကိန်းကိုတရုတ်အစိုးရကဒီကနေ့တနင်္ဂနွေနေ့မှာကြေညာတဲ့အကြောင်းနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။တရုတ်နိုင်ငံမြောက်ပိုင်းဒေသတွေမှာအပူပေးစနစ်နဲ့ပတ်သက်လို့ပြဿနာတွေအကြီးအကျယ်ဖြစ်နေတဲ့အတော်အတွင်းဒီနှစ်ကစလို့လာမယ့်2021ခုနှစ်အတွင်းမှာကျင့်သုံးမဲ့တန်းစင်ဆွမ်းရင်တော့အပူပေးစနစ်ကိုတရုတ်အစိုးရကကြီးညာတာဖြစ်ပါတယ်။တန်းနဲ့ချီတဲ့မိသားစုတွေနဲ့ထောင်ပေါင်းများစွာသောစီးပွားရေးလုပ်ငန်းတွေအပူပေးစနစ်အတွက်ကြောင်မီးတွေအသုံးပြုနေရကနေတဘာဝတန်းငွေပြောင်းလဲအသုံးပြုဖို့အစိုးရဘက်ကမထင်မှတ်ထားတဲ့အပြောင်းလဲကြီးကိုလှုပ်လိုက်တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America,
VOA. နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍအလဲဖြစ်ပါရရှင်။ဖန်စီခံထားရတဲ့ Writers သတင်းဌာနကသတင်းတောင်တို့ဦးကိုမိသားစုရောရှင်းနေပါ။အခုချိန်ထိတွေ့ခွင့်မရသေးတဲ့ပေါ်သူတို့ရဲ့လုံခြုံရေးသတင်းသမားတွေဘက်ကစိုးရိမ်တကြီးဖြစ်နေကြပါတယ်။အခုလိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ပြမှုဥပဒေနဲ့ဖန်စီထိမ့်သိမ်းလိုက်တဲ့အပေါ်မှာလည်းဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေနဲ့သတင်းထုတ်ပြန်ချက်တွေကိုသတင်းမီဒီယာအဖွဲ့တွေဘက်ကထုတ်ပြန်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့ညကရဲဘက်ကချင်းဆိုမှုကြောင့်တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတောက်တွေဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်သုံးကိုဖောက်ဖျက်တဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိသတင်းတောက်နှစ်ဦးကိုဘယ်မှာထိန်းသိမ်းထားတယ်၊သူတို့အခြေအနေကဘယ်လိုရှိသလဲဆိုတာမိသားစုရောရှေ့နေအဖြစ်လိုက်ပါဆောင်ရွက်မဲ့သူတွေပါ။ဘယ်သူမှအတိအကျမသိရသေးဘူးလို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကသူတည်ထားတဲ့နောက်ဆုံးအခြေအနေအခုလိုပြောပြပါဗျ
။လက်ရှိအချိန်ကြီးသူတို့ payment တွေတွေဘူးသူတို့ဟိုစစ်စေးစေကြောရေးအဲ့လိုမျိုးအာမျိုးနဲ့သူတို့အကြောင်းနဲ့သူတို့ payment တွေတွေရှင်းနေလည်းမတွေ့ရသေးဘူးလေ။ရှင်းနေလည်းဟို power တော့မတင်ရသေးပါဘူး။ဒါပေမဲ့အမေရိကန်ကနယူးယောက်ကအဲ့ဒီဟာရှင်းနေနေပြည်တွင်းကရှင်းနေကြအောင်နဲ့ချိတ်ဆက်ပြီးတော့သူတို့ဟိုလိုက်မယ်လို့တော့အဲ့လိုမျိုးကြားလာတယ်။ဒါပေမဲ့တရားဝင်တော့ရုပ်ပြရုံတော့ဘာလို့ရဲစံတို့စာမရောက်သေး
နိုင်ငံတော်အလုံးစုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းသမားတွေကတရားမဝင်သတင်းရယူတဲ့အတွက်ထိရောက်စွာအရေးယူမယ်ဆိုပြီးပြန်ကြားရေးဝန်ကြီးဌာနကသူတို့နှစ်ဦးကိုလက်ထိတ်ခတ်ဖမ်းဆီးထားတဲ့ပုံနဲ့တကွလူထုကိုသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးသတင်းတောင်နှစ်ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အပေါ်သတင်းသမားတွေဘက်ကဆန့်ကျင်ကန့်ကွက်ကြောင်းသတင်းလုပ်ငန်းဝင်အတွင်းနောက်လုပ်ငန်းတာဝန်နဲ့တွာလာနေစဉ်အတွင်းမှာသတင်းလွတ်လပ်ခွင့်ကအမှောင်ကျနေတယ်ဆိုတာဖော်ပြတဲ့အနေနဲ့အမဲရောင်ဝစ်ဆင်ကြမယ် Black Campaign အမဲရောင်လှုပ်ရှားမှုကိုဒီဇင်ဘာလ16ရက်နေ့ကစတင်လှုပ်ရှားကြတယ်လို့ဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီဥဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုသာလွန်ဆောင်ထက်ကအခုလိုပြောပြပါတယ
်ဒီအမဲရောင်ကိုသတင်းသွားယူတဲ့အချိန်ဒီမှာရောဟာသူ့ရဲ့ဟိုပေါ့ဒေမန်အလုပ်လုပ်နေတဲ့အချိန်မှာကြံပေးရင်စရတာအတီတီတွေကဒီအချိန်မှစဖြစ်နေလို့ဆိုသူတို့ရုံးထုတ်တဲ့အချိန်စဖြစ်နေနောက်ပြီးတော့လောလောဆယ်ကျွန်တော်တို့တခြားပုံရိပ်တွေလူမြင်ရရှိအဲ့လိုလည်းမရှိတဲ့ကိုရက်တည်းရဲ့လှူရှားမှုတွေမှာကျွန်တော်တို့ဝင်ပါမှာပေါ့နော်အခုကကျွန်တော်တို့ဒီမီဒီယာကိုတက်ပြီးတော့ကြောင်းကြတဲ့စာပေါ့နော်ဒါမျိုးမလုံးပြည့်ဘူးမလုံးအပ်ဘူးဆိုရဲဟာမျိုးပေါ့နော်ဒီလိုမျိုးလုပ်လို့ရှိရင်အမေရိကန်နဲ့အစိုးရကြားထဲမှာ ရန်သူတစ်ဖက်ဆက်ဆံရေးဖြစ်သွားမယ်ဆိုရဲဟိုအတိပေးကြောင်းကြားစာပေါ့နော်အဲ့ဒါကိုကျွန်တော်တို့ပို့ဖို့လည်းရှိတယ်အဲ့ဒီဟာပေါ့
အခုလိုသတင်းသမားတွေကိုဖန်ဆီးထိမ့်သိမ်းမှုဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်ပြီးတော့သတင်းသမားတွေကိုဖိနှိပ်တာဖြစ်တဲ့အတွက်သတင်းသမားတွေဘက်ကဒီပေါ်မှာကန့်ကွက်ကြောင်းနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပါဝင်ပြန်ကြားရေးနဲ့ပြည်ထရေးတာဝန်ရှိတဲ့သူတွေပေါ်စာရေးပေးဖို့တောင်းဆိုသွားဖို့ရှိတယ်လို့သတင်းသမားတွေရုံထုတ်စစ်ဆေးချိန်ဤအပါအဝင်သတင်းသမားတွေစုဝေးပြီးတော့ဆန္ဒထုတ်ဖော်သွားကြဖို့လည်းရှိတယ်လို့ကိုတာလွန်ဆောင်ထက်ကပြောပြပါတယ်
။ဒါရခိုင်ကိစ္စဒီသတင်းသမားတွေကလည်းဟိုသတင်းပေးလို့အဲဒါရခိုင်ကိစ္စကြီးကပြဿနာပူချီးအရောင်ရောင်သတင်းစာတွေမှာရေးတဲ့ကိစ္စကကျွန်တော်တို့ကအခုလူတွေပြန်လိုက်ရှင်းဖို့ကျွန်တော်တို့တာဝန်ရှိနေတယ်။အခုရခိုင်ကိစ္စကြီးလည်းမြို့ပေါင်းဒေါ်လာကျူပြီးတော့ငွေရောင်းစားရတယ်ဆိုရင်အမျိုးမျိုးတွေကအစိုးရနဲ့ကြည်ကြရရဲ့ရေချစ်ရှိလောက်တဲ့ကိစ္စအကြောင်းကိုကျွန်တော်တို့ကလူလူတိုင်းမှာလေကျွန်တော်တို့အထင်မြင်နေတာ
သတင်းသမားနှုတ်ဖန်ဆီးခံလိုက်ရတဲ့အချိန်ကနေစပြီးမြန်မာသတင်းမီဒီယာအဖွဲ့အစည်းအသီးသီးကဆန့်ကျင်ကန့်ကွက်ကြောင်းသတင်းထုတ်ပြန်ချက်တွေကိုအသီးသီးထုတ်ပြန်ကြသလိုပြည်ထောင်စုဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်မဲ့သတင်းမီဒီယာတင်နန်းအစီအစဉ်တချို့ကိုလည်းဒီလိုဖန်ဆီးခံရတဲ့အပေါ်မှာမကျေနပ်ကြောင်းပြသတဲ့အနေနဲ့ဖျက်သိမ်းခဲ့ကြပါတယ်အခုလိုသတင်းသမားတွေနဲ့အယက်သားအစိုးရကြားတင်းမာမှုတွေဖြစ်လာတဲ့အနေအထားအပေါ်မှာတက်ဆိုင်ရာပြန်ကြားရေးဝန်ကြီးဌာနဘက်ကကြိုးကြောင်းစီလျော်တဲ့ဖြစ်ရှိမှုမျိုးထုတ်ပြန်မှုမျိုးကိုအလေးအနက်ထားပြီးဆောင်ရွက်သင့်တယ်လို့မြန်မာဂျာနယ်လစ်ကိုရဲ့ဦးဆောင်သူတဦးလည်းဖြစ်တဲ့ကိုမြင့်ကျော်ကအကြံပြုပါတယ်
။ပြန်ကြားရေးကထုတ်ပြန်တဲ့သတင်းချက်လက်ထုတ်ပြန်မှုမှာရေးသားထားတဲ့ဟာတွေကတော်တော်ကိုသတင်းသမားတွေပြောအဖွဲ့အစည်းတွေကသတင်းသမားတွေဘယ်သူမှလက်မခံနိုင်တဲ့အရေးသားမျိုးနဲ့ဆွဆွဲချက်တွေနဲ့အချိန်မြင့်မရှိတဲ့ဟာတွေနဲ့ဆွဆွဲတာ။အဲ့ဒါလည်းဟိုတော်တော်ဆိုးရွားပါတယ်။
အခုလိုမျိုးသတင်းသမားတွေဖမ်းဆီးခံထားရတာနဲ့ပတ်သက်ပြီးကုလသမဂ္ဂအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာဘက်ကစိုးရိမ်မကင်းကြောင်းထုတ်ပြန်ချက်တွေထုတ်ပြန်ပြီးသတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင်
။မဆုမတင်ပြခဲ့တာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီအရေးတွစ်ဆုံမြင်မြန်ခံကိုနားဆင်ကြရပါမယ်ရှင်။NLD အစိုးရတက်လာပြီးဒီကနေ့ချိန်ထိကာလအတွင်းတရားဥပဒေစိုးမိုးရေးဆောင်ရွက်မှုအပိုင်းမှာအားနည်းနေသေးတယ်လို့တရားစီရင်ရေးစနစ်အခြေအနေတွေကလည်းတိုးတက်ကောင်းမွန်လာခြင်းမရှိသေးဘူးလို့လူခွင့်ရေးရှင်နေကြီးဥရောပဆန်းအောင်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်နိုင်ခြင်းမရှိဘဲနဲ့တရားဥပဒေစိုးမိုးရေးကိုအင်တိုက်အားတိုက်လှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။ဝါရှင်တန်ဒီစီဂျူးလူမျိုးတုံးတက်ဖြတ်မှုပြတိုက်ကအစည်းအဝေးကျင်းပတဲ့နိုင်ငံတကာညီမနှိမ့်ဆက်ခံရသူများဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေချိန်မှာအခုလိုပြောတာဖြစ်ပါတယ်။တရားလိုတော်ရှင်းနေဥရောပဆန်းအောင်ကို VOA Studio မှာကိုညံဝင်းအောင်တွေ့ဆုံမြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင်။
ဆောင်ကျွန်တော်တို့ view ရေအခုလိုဒီတန်လာရောက်ပြီးတော့တွစ်ဆုံမင်းမြန်ခွင့်ကျူတာကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကလည်းအခုလိုတိုင်းပြည်အတွက်နိုင်ငံအတွက်တိုးတက်ရတိုးတက်ကြောင်းကိုပြောခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်ပထမဦးမေးချင်တာကဒီဥရောပဆောင်အောင်ခုတစ်ခေါက်မှာဒီအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်ကဘာအတွက်ပါလဲ
ကျွန်တော်တို့အခုလာတာကတော့ Holocaust Memorial Meeting ကိုလာရောက်ခြင်းဖြစ်ပါတယ်အဓိကအားဖြင့်ကတော့နိုင်ငံတကာစစ်ရာဇမှုတွေနဲ့ပတ်သက်ပြီးတော့ဘယ်သို့ဘယ်ပုံဘယ်နိုင်ငံနေမှာဘယ်လိုလိုဆောင်ရွက်တယ်ဆိုတာကိုအတွေ့အကြုံဘူးတုဒကျွန်တော်တို့ဖြန့်ဝေပေးတယ
်ဟုတ်ကဲ့ဆိုတော့ဦးရောဘတ်ဆောင်တည်တဲ့အတိုင်းပဲအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာ NLD အစိုးရတက်လာတာနှစ်နှစ်ရှိခဲ့ပါပြီအဲ့တော့ NLD အစိုးရဒီအုပ်ချုပ်လာတဲ့နှစ်နှစ်တာကာလအတွင်းမှာ NLD ပါတီကရွေးကောက်ပွဲဝင်စဉ်နှုန်းကကြီးညာခဲ့တဲ့အတိုင်းပေါ့နော်ဥပဒေစိုးမိုးရေးဆောင်ရွက်မယ်ဆိုတဲ့အတိုင်းပေါ့ဘယ်အတိုင်းအတာအထိ NLD အစိုးရကဒီဥပဒေစိုးမိုးရေးကိစ္စကိုဆောင်ရွက်နိုင်နေပြီလို့ဥရောပဆောင်သုံးသပ်မိပါလဲ
တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ရင်တော့ဆောင်ရွက်နိုင်မှုမှာအာနေနေတယ်အဲ့ဒါကလေဒီတရားဥပဒေစိုးမိုးရေးကိုအကောင့်တေဘောဆောင်ရွက်ရမယ်အင်အားစုကလက်နက်ကင်တပ်ဖွဲ့က NLD အစိုးရရဲ့ဓာတ်ရအုပ်ချုပ်မှုအောက်မှာလို့အတိအကျပြောလို့မရဘူး။ तू ကပြည်ထောင်စုနဲ့ဆိုင်နေတယ်။အဲ့တော့ပြည်ထောင်စုနဲ့ဆိုင်နေတဲ့ခါကျတော့ပြည်ထောင်စုဘက်မှာ management လုပ်မှုအားနည်းမှုတွေကြောင့်ရဲတပ်ဖွဲ့ကလည်းစွန့်ရည်တွေနေနေတယ်။အင်းအားလည်းမလုံလောက်ဘူး။ဒုစရိုက်သမားတွေကလက်နက်ကိုင်းလက်နက်ကောင်းတွေကိုကင်ဆောင်နိုင်တဲ့အခြေအနေမှာရဲတပ်ဖွဲ့ဝင်တွေလက်နက်တွေကခင်မမီတဲ့လက်နက်တွေဖြစ်ရင်ရတာအတတ်ပညာကအစားအားနည်းနေတယ်။အဲ့ဒါကြောင့်မလို့တရားဥပဒေစိုးမိုးရေးကိုအကောင့်တေပေါ်ဆောင်ရွက်နိုင်မှုလွန်စွာအားနည်းတွေပြည်သူတွေတော်တော်ကရောက်ပါတယ
်ဟုတ်ကဲ့ ဟိုကျွန်တော်တို့တလောရောမှာဆိုရင်လေဒီမြန်မာနိုင်ငံထဲမှာလက်နက်တွေမိတယ်အဲ့မတိုင်ခင်ကလည်းအဲမူရစီဝါးတွေနဲ့အတူလက်နက်တွေမိတယ်ဆိုတဲ့သတင်းတွေအမှကြားခဏကျွန်တော်တွေ့နေရပါတယ်ဘာကြောင့်ဒါကိုထိမ့်သိမ့်ပြီးတော့ဟာလာမထင်းချုံနိုင်ရတာလေခင်ဗ
ျမထင်းချုံနိုင်ရလဲဆိုတာကအဲ့ဒီလိုကြီးမားတဲ့အမှုကြီးတွေကြတော့ကျူးလွန်တာတွေပုံကိုယ်တွေကလေတကယ်ပေါက်ရောက်တဲ့လူကြီးတွေတာသမီတဲ့ခါကျတော့သူတို့ကဥမာဆိုပါသူပြတနတ်မိတယ်ဆိုရင်လိုင်စင်မရှိတဲ့တနတ်ဆိုလို့ရှိရင်ဘယ်လိုနီးကြိုင်ကြိုင်ကိုကိုကိုကာကွယ်ဖို့ကြိုင်ပါတယ်ဆိုပြီးတော့တရားခန့်ရှိနေတဲ့စကားမျိုးကိုမပြောသင့်တာတွေပြောကုန်ကြတယ်အဲ့နှစ်လက်လောက်ကနေစပြီးနောက်ဆုံး20ကျော်မိလာတဲ့အခြေအနေတွေရောက်တဲ့ခါကျတော့ဒါရီယာကိုကိုကိုကာကွယ်ဖို့လာအဲ့တော့အဲ့လိုလူတန်းစားကကိုကိုကိုကာကွယ်ဖို့ဆိုပြီးလိုင်စင်မဲ့တနတ်တွေကြိုင်နေသူပြည်သူကသူတို့ကိုသူတို့ကာကွယ်ဖို့ကတော့ platform မှာဒူးတောက်ပြီးလက်နှစ်ဖက်ခေါင်းပေါ်တင်ပြီးကာကွယ်ရမလို့ဖြစ်နေအဲ့ဒါကြောင့်မလို့ဝေဖန်မှုတွေများတယ်နောက်ပြီးတော့သူတို့ကအခွင့်ဒူးခံအကျဉ်းသားတွေဖြစ်နေတယ်အချို့စကားမှာတော့မှ TV တွေပဲတက်ပေးရတာတို့နေရာပြင်ဆင်ပေးရတာတို့ထောင်ဆိုရင်လည်းသူတို့အတွက်ကတီးကြလုပ်ပေးရတာမျိုးအဲ့လိုဂုံဒူးဆောင်အကျဉ်းသားပုံစံမျိုးတွေနဲ့ဆက်ဆံတဲ့တရားစီရင်ရေးနဲ့တရားဥပဒေစိုးမိုးရေးဟာပြည်သူတွေအတွက်အားသားတစ်ပုဒ်လို့ဖြစ်နေတယ်
ဒီနေရာမှာပေါ့နော်ကျွန်တော်တခုဖြတ်မိချင်တာကဒီမြန်မာနိုင်ငံမှာလက်နက်ကင်ဆောင်ဖို့ဆိုရင်ဘယ်လိုလူတွေကကင်ဆောင်ခွင့်ရှိတယ်လဲဥပဒေမှာရောဘယ်လိုပြဋ္ဌာန်းခွင့်ပြုထားပါလဲ
တောင်ကူက88နောက်ပိုင်းမှာတော့ပုဂ္ဂလိကတွေကပြည်သူတွေကလက်စစ်လက်နက်ကင်ဆောင်ခွင့်လက်စစ်ဆိုတာထုတ်ပြီးတယ်ဆိုတာမကြဘူးနော်တရားမဝင်ကင်ဆောင်နေတာတွေကတော့ဒူးနဲ့ဒီးနဲ့ပဲဘယ်လိုမှမထိန်ချောင်းနိုင်ဘူးမထိန်ချောင်းနိုင်ဘူးဆိုတာထိန်ချောင်းဖို့အတွက်ကအဲ့ဒီကိုင်ဆောင်သူတွေကလည်းသူတို့အဖေတွေကလည်းပေါက်ရောက်တဲ့ပုံကိုယ်တွေဖြစ်နေတယ်။အဲ့ဒီခါကျတော့ပါမန်အစ်စ်ရဲမှူးကြီးလောက်ကသူတို့အခုလိုပဲပေါ့ကိုကိုကိုကာကွယ်ဖို့ဆိုပြီးတရားခန့်ရှင်းနေစကားမျိုးပြောပြီးတော့နှစ်သိမ့်ပေးရတာလွဲရင်ဘာမှမလုပ်နိုင်တော့ပြည်သူတွေတော်တော်ကရောက်ပါတယ
်။တိုင်းသားဟိုညဉ့်ညံ့ရေးအဖြစ်ခတ်ဒီလှုပ်ထားတဲ့အဖွဲ့တွေကမြို့ပေါ်မှာလက်နက်ကင်ဆောင်ခွင့်ဟာတရားဝင်ကင်ဆောင်ခွင့်ရှိပါလား
။မရှိပါဘူး။နော်သူတို့တိုင်းလက်နက်ငင်းငင်းကိစ္စတွေဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကမြို့ပေါ်လာလို့ချင်းတနက်ကင်ဆောင်ခွင့်မရှိပါဘူး။နော်တို့တက်ဆိုင်ရတတ်မှတ်တဲ့တက်စခန်းမှာအပြစ်ခဲ့ရပါတယ်။နော်မအပ်လို့မိရင်လည်းတို့ကြတော့ရေးယူပါလေ။
အဲ့တော့ဒီတရားဥပဒေစိုးမိုးရေးအကြောင်းလို့ကျွန်တော်တို့ပြောမယ်ဆိုရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိစ္စပါလာပါတယ်ခင်ဗျ။အဲ့တော့အများကသုံးသပ်နေသလိုပဲဒီ NLD အစိုးရကမလုံနိုင်မကန်နိုင်ဖြစ်နေရတာကတမတော်ကနေပြီးတော့ဟလာထိန်းချုပ်ထားတဲ့ဒီဝန်ကြီးဌာန3ခုကြောက်လို့အကြောင်းပြကြတာလည်းရှိပါတယ်။အဲ့တော့ NLD ပါတီက2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကိုဘယ်လိုအခွင့်အခါအခြေအနေခေါင်းတွေရောက်တော့မှပြင်ဆင်လာမဲ့အနေအထားမျိုးလို့ဆရာသုံးသပ်ပါတယ
်။ကျွန်တော်အနေနဲ့ပြောချင်တာကတော့ NLD ပါတီနဲ့အစိုးရလူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအစဉ်တစိုက်ဦးထိပ်ပါဆင်ထားပါတယ်။ဒါမဲ့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်အောင်အဲ့ဒီလုပ်ငန်းတွေလုပ်မှာကိုကြိုတင်သိရှိတဲ့အာဏာလက်လွတ်လူတန်းစားကလူမျိုးရေးဘာသာရေးမိုင်းတွေကိုတလုံးပြီးတလုံးခွဲနေတယ်။အဲ့ဒီခွဲနေတာတွေကိုလိုက်ပြီးတော့ရှင်းနေရတဲ့အတွက်ဒီဘက်ပိုင်းမှာအချိန်အနည်းငယ်နောက်ကျနေတာတော့အမှန်ပဲ။နောက်တစ်ချက်ကဘာကော်မလဲဆိုတော့ဒီပါတီတွင်းမှာလည်းကိစ္စလေးတွေရှိတယ်။အဲ့တော့ဒီဘက်အာယုံကတော့မပြတ်ပါဘူး။ကျွန်တော်ထင်ပါတယ်နောက်လာမယ့်6လအတွင်းမှာတော့လူထုနဲ့အတူ NLD ပါတီနဲ့တကွအစိုးရကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရေးကိုမလွဲမသွေလုပ်မှာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းလဲဘဲနဲ့မပြင်ဆင်ဘဲနဲ့တရားဥပဒေစိုးမိုးရေးပြောလဲအလကားပဲ Federal State ကိုထူထောင်မယ်ပြောလဲအရာမထင်နိုင်ဘူး Main အသက်သွေးကြောအသက်ဒီဖွဲ့စည်းပုံအခြေခံဥပဒေမှာရှိနေတယ်အဲ့ဒီတဲကပြဋ္ဌာန်းချက်တချို့ကိုပြင်းစင်နိုင်မှအတော့မပြောင်းလဲနိုင်မှဒါလင်ဖြစ်တော့တစ်ဖက်က9500ခန်းလုံးကြော်ရမယ်ဆိုတဲ့အချက်လက်ကြောင့်တမရုံနဲ့လေအစင်ပြေအောင်လူလူကောင်းဆောင်ကအတနိုင်ဆုံးညှိနေရတယ်ညှိနေတဲ့အချိန်မှာအခုလိုတနတ်တွေနဲ့ဟာလာချင်းချောက်တာမျိုးတွေလူမျိုးရေးဘာသာရေးအမုန်းတရားတွေကိုလိုက်ဖြန့်ပြီးတော့လှုံ့ဆော်နေတဲ့ပြဿနာတွေကိုရှင်းနေရတာကြောင့်နောက်ကျတာပါအဲ့နယ်လီမနောက်မကြပါဘူးအစင်တစိုက်သူတို့ဥဒိပ္ပံစင်သားပါလေ
ဟုတ်ကဲ့ဆရာကဒီမှာလူမျိုးရေးဘာသာရေးလို့ပြောတော့တခုမေးချင်ပါတယ်အဲ့တော့ဒီပြီးခဲ့တဲ့လပိုင်းတုန်းကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေပေါ်လာတယ်ဟာတမရိုဘက်ကနေနေမြေရှင်းလင်းရေးတွေလုပ်တယ် ပြီးတဲ့အခါမှာဒေသခံမွတ်စလင်တွေကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတယ်။အဲဒီလိုဖြစ်ရတဲ့နေအတူပေါ့နော်။ဒီလူမှုကွန်ရက်မီဒီယာတွေပေါ်မှာအမုန်းပွားစေတဲ့ဟလာပြောဆိုရေးသားမှုတွေဒီလိုမျိုးတွေလည်းတွေ့နေရပါတယ်။အဲတော့ဒိုင်းနဲ့ပတ်သက်လို့ဟလာကံတွေဖြည့်ရှင်းမှုတွေကထိထိရောက်ရှိရလားခင်ဗျ။ဘယ်လိုတွေ့ရပါလဲ
။အဲ့ဒါအနေနဲ့ပတ်သက်ပြီးတော့အခုတရားစွဲတင်တဲ့အစိပ်ပိုင်းဆိုတော့ကျွန်တော်တို့မတွေ့မိတဲ့လောက်ပဲရှိတယ်။အခုတရားစွဲတင်ပြနေတဲ့အမှုတွေကိုကြည့်လိုက်လို့ရှိရင်ဟလာကာကြုံနဲ့ပတ်သက်တဲ့ကိစ္စသမရနဲ့ပတ်သက်တဲ့ကိစ္စစသည်ဖြင့်သာရှိတယ်။ကျန်တဲ့အမုန်းတရားတွေကိုပြန်ပြူးနေတဲ့ပုံကိုယ်တွေကိုတရားစွဲလို့ဆိုတာမရှိသေးဘူးဗျာ။နော်ဒါကနောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာ Cyber Crime Department တာရှိတယ် Cyber Crime Law ဆိုတာမပြတ်ထားရသေးဘူး။နော်အဲ့တော့ဒီအရာတွေကိုမကျင့်သုံးမဲနဲ့မလုပ်ပဲနဲ့ရတော့ဒီအမုန်းတရားဖြန့်ချီတဲ့လူတွေကဆက်လက်ပြီးတော့ရှင်းတန်းနေဦးမှာပဲ။သူတို့ကတောချောင်နေ။နော်ကြည့်လိုက်ရင်အကောင့်ဘုံနေကြီးပဲ။နော်သူတို့ကတမင်တက်တက်ကိုလှုံ့ဆော်နေတာ။တပတ်ကလည်းတမတော်ကိုထိခိုက်အောင်လုပ်နေတာတပတ်ကလည်းအစိုးရအဖွဲ့ကိုထိခိုက်အောင်လုပ်နေတာတပတ်ကလည်းပြည်သူတွေစည်ရင်းတွင်းကိုနှက်ဆိုင်တဲ့နှက်ဆိုင်အောင်သူတို့ရတဲ့နီလန်းနဲ့လှုပ်ပြီးတော့အာဏာကိုပြန်လဲပြီးတော့မတမာတဲ့နီးနဲ့ရယူဖို့လုပ်နေတဲ့လူတွေရှိနေတဲ့အတွက်အခုလိုဖြစ်နေတာတကယ်ပင်ကိုရင်းကဗုဒ္ဓဘာသာဝင်နေနဲ့ကျန်တဲ့ဘာသာတွေမှာဘာသာရေးပြဿနာဘာမှမရှိဘူးနော်သူတို့လုံဆောင်နေတာအမတည်းမှုဖြစ်တယ်ဗျာကဲလူမျိုးပေါင်းစုံဘာသာပေါင်းစုံပြစ်နေတာကလူကကျူးလွန်နေတာတမဲအဲ့ဒါကိုအာယုံတွဲပြီးတော့ဘာသာကိုတွားပြီးတော့တိုက်ခိုက်တယ်အဲ့ဒါစိတ်ပိုင်းဆိုင်ရာကြံစည်နေတယ်ကျွန်တော်တို့ကတော့ဓာတ်ရိုက်ပြောချင်တာဒီတောင်တိုင်းရဲ့ခေါင်းနေပေါ်မှာလဲကျွန်တော်တို့များစွာစောင့်ကြည့်နေပါလေသူတို့ရဲ့စိတ်နေစိတ်ဓာတ်တွေ mindset တွေကိုပြောင်းအောင်လဲလုပ်ပေးသင့်တယ်လို့မြင်ပါတယ
်အဲ့တော့ဒီနေရာမှာပေါ့နော်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်အခြေအနေတွေကရောဒီ NLD အစိုးရတက်လာပြီးနှစ်နှစ်အတွင်းမှာဘယ်လောက်ထိတိုးတက်မှုတွေရှိပါလဲ
တရားစီရင်ပိုင်းကိုပြောမယ်ဆိုရင်တော့တိုးတက်မှုအလွန်နေတယ် 5% လောက်တော့မှမရှိဘူးเนาะဘာကြောင့်လဲဆိုတော့စကားစားတော့ဟုတ်မလို့လို့နဲ့ကြောက်ရွံ့နေကြမှာအခုတော့ဒုံရင်ဒုံရင်တိုင်းပြန်သွားနေတာတွေရှိတယ်ဟလာမျိုးနေရုံးကစီရင်ဆုံးပြမယ်ဆိုရင်တိုင်းရနေပြီဖုန်းနဲ့လာအမိန်ပေးတာတို့ခရိုင်ရုံးကအမိန်ပေးတာတို့ ਨੇ နောက်လာသာကွာချက်ချက်တွေရှိတယ်ခရိုင်တရားသူကြီးအစင်ရနေကြော်သွားရင်သူ့နောက်ထပ်ဘာမှမရှိဘူးတက်လန်းနေပိတ်နေတယ်နော်နောက်ပြီးတော့အရေးယူမှုပိုင်းမှာလည်းပြည်သူတွေရဲ့တိုင်စာတွေတရားရေးဌာနကိုတရားသူကြီးနဲ့ပတ်သက်လို့ရောက်တယ်အရေးယူမှုမှာအားနေတယ်ကျွန်တော်တို့တိုင်းတစ်ခုကတိုင်းလွတ်တော်တရားသူကြီးတယောက်ဆိုရင်ထွက်ချက်မရှိဘဲနဲ့ထွက်ချက်ဖန်တီးပြီးတော့အမိန့်ချတာကိုအရေးယူပေးဖို့တမရအတိတိုင်တဲ့တမရယုံရတဲ့စာပြန်တဲ့အဲ့တရားသူဘာမှမဖြစ်ဘူ
းဟုတ်ကဲ့ခင်ဗျဟိုအဲ့တော့လေဒီမြန်မာနိုင်ငံမှာအများလိုလားနေတဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဒါနဲ့ပတ်သက်လို့တရားရေးဘဏ်ရရောလောက်ထိထိထိရောက်ဆောင်ရွက်နိုင်ပြီလဲခင်ဗျအ
ာဂရိလိုက်စားမှုနဲ့ပတ်သက်လို့ပြောမယ်ဆိုရင်လေကျွန်တော်ဘယ်ကတော့ကိုတွေ့မလို့ဘိုင်းနေမယ်ပဲပြောမယ်နေပြတော့ဇဘူတီတိမျိုးနေရဥပဒေရာကြီးကျော်သူရဝင်းနော်မဟုတ်တာအကုန်လုတ်တယ်။နော်ပတ်စံမရရင်မရတယ်လို့လုတ်တယ်။အဲ့ဒါကိုကျွန်တော်အမှုတွေကိုနိုင်ကလည်းတိုင်နေတခြားအမှုတွေတွေကလည်းတိုင်နေပြည်တော်စုရှိနေကြုံကအေးမြူဘူး။နောက်ဆုံးအဂရိလိုက်စားမှုတိုက်ပြည့်ကော်မရှင်ရဲ့ကြားဝင်ပြီးတော့ဖမ်းရတဲ့စီရတဲ့အစင်ရောက်သွားတယ်။ဒါပေမဲ့လို့တခြားမျိုးနေဥရိယာကြီးဥလာဦးက9000နှစ်ချိန်ယူတယ်1000နှစ်ကြာတယ်။ဟောကျော်သူရဝင်းက30ယူတယ်1500နှစ်ပဲကြာတယ်။အဲ့တော့များများစားမှဖြစ်မယ်ဆိုတဲ့သဘောမျိုးဖြစ်လာတယ်။အဲ့တော့ဆိုလိုတာကလာသားရခြင်းအတူတူအေးအေးမှုမှာကွာခြားနေတယ်။အဲ့ဒီတွေကတရားဥပဒေစိုးမိုးရေးဘလို့မှအကောင့်တွေပေါ်လို့မရဘူး
။ဟုတ်ကဲ့ဦးရောဝါဆောင
်အကြည့်ညိုက်ကြပါလေဟုတ်ကဲ့
မြန်မာအရေးမြန်မာဒီမိုကရေစီရဲ့တည်ဆုံနေငံကိုနှားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာရတယ်ပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00ကနေ 10:00 အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00ခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့ထူးခြားဆန်ပြသတင်းတွေပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြပါမယ်။မအေးသနာကျော်အစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ကြတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေပြီးတော့ Facebook Messenger ကနေပြီးတော့စာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံးတော့ VOA စီစဉ်ကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေလေးတွေကိုဖော်ပြပေးခြင်းပါလိမ့်ရှင်။ပထမအဦးဆုံး VOA အဖွဲ့သားတွေကိုစွန့်မွန်တောင်းပီလာတဲ့တော်ရရှင်တယောက်ကတော့
မင်္ဂလာပါ VOA အဖွဲ့သူအဖွဲ့သားတွေအားလုံးကျန်းမာရွှင်လန်းကြပါစေတတ်တော်ရာကျော်နေနိုင်ကြပါစေအစီအစဉ်သစ်တွေထုံးလွှင့်နိုင်ပါစေ VOA ကိုအမြဲနားထောင်ပြပါရယ်အစီအစဉ်တိုင်းကိုကြိုက်ပါရယ်ကျေးဇူးပ
ါဟုတ်ကဲ့ရှင်ကျွန်တော်တို့ဘက်ကလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ် VOA ကနေပြီးတော့ Radio ရုပ်မြင်သံကြားနဲ့ Website ပေါ်မှာထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဆက်ပြီးတော့နားဆင်ကြည့်ရှုဖတ်ရှုအားပေးပါအောင်လို့လည်းမှာချင်ပါတယ်နော်မင်္ဂလာရှိတဲ့ Christmas နဲ့နှစ်သစ်အားလုံးရဲ့အချိန်အခါဖြစ်ပါစေလို့လည်းကြိုပြုဆုတောင်းပေးကြပါတယ်ရှင်။အောင်ကိုဆိုတဲ့တော်ရရှင်ကတော့ဒီကျမတို့ VOA မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်။သူကတော့ရွှေပြောင်းမြန်မာတွေအတွက်သတင်းကိုထုတ်လွှင့်ပေးပါလို့ VOA ကိုတောင်းဆိုပါတယ်တဲ့။နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့တော်ရရှင်လန်လေးဆိုတဲ့တော်ရရှင်ကလည်း VOA ကိုစာရေးကြပါတယ်ဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပါ
။မင်္ဂလာပါ VOA ဝိုင်းတော်သားများအားလုံးကိုစိတ်တပြားရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလမ်းလေးဖြစ်ပါတယ် VOA Radio အစီအစဉ်ကိုလည်းအားရင်အားလို့နားဆင်အားပေးနေပါတယ် Facebook ကနေလည်းကြည့်ဖြစ်ပါတယ်ဒီမှာမေးချင်လို့ပါ VOA ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါတယ်မြို့နယ်ရက်ရွာကအဖြစ်ပျက်တွေကိုလည်း VOA ကိုပေးပို့ချင်ပါတယ်ဘလို့ပို့ရမှန်းလည်းမသိလို့ပါပေးပို့ရမယ့်လိစာလေးရချင်ပါတယ်အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိပ်စာကိုဒီအစီအစဉ်အဆုံးမှာကြေညာပေးပါမယ်နော်ဒါမှမဟုတ်လည်းအခုပို့သလိုပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့ရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ဖြိုးလို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့ဒါတော့တယ်လီဖုန်းနဲ့သုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မယ်ထင်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြေညာပေးတဲ့လိပ်စာကိုစာထည့်လိုက်လို့ရပါတယ်ရှင်မြန်မြန်ရောက်စေခြင်းနဲ့ဆိုရင်တော့ internet ကအမြန်ဆုံးလို့ပဲပြောချင်ပါတယ်။ KT Win ဆိုတဲ့ Facebook ပေါ်ကတော်ရရှင်ကလည်းမင်္ဂလာပါ VOE online ကနေပြီးတော့ဓာတ်ရိုက်နားထောင်လို့ရပါလားဘယ်လိုလုပ်ရမလဲပြောပြပေးပါတဲ့။သူက Facebook ပေါ်ကမေးထားတာပါ။ဒါကြောင့်မလို့ဖြေရတာလည်းပို့ပြီးတော့လွယ်ကူပါတယ်နော်။ဘာလို့လဲဆိုတော့ဒီ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကို Facebook ပေါ်ကနေပြီးတော့လည်းအချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေတာမဟုတ်လို့ပါ။ VOE ရုပ်မြင်သံကြားနဲ့ radio အစီအစဉ်တွေကို American ပြည်အောင်စုရဲ့ထုတ်လွှင့်ပေးခြင်းနဲ့တပြိုင်နက် Facebook ကနေပြီးတော့ live ထုတ်လွှင့်ပေးနေတာပါ။VOA မြန်မာပိုင်း Facebook စာမျက်နှာကိုအခုလိုမျိုးပဲဝင်ကြည့်တဲ့အခါမှာအဲ့ကျမတို့စီကဓာတ်ရိုက်လွှင့်တဲ့အချိန်မြန်မာနိုင်ငံကဖမ်းယူနေကြအချိန်နေမှာဆိုရင် Facebook ပေါ်မှာ live လာနေတာကိုနားဆင်ဒါမှမဟုတ်လည်းကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ Facebook စာမျက်နှာကိုဝင်မယ်ဆိုရင်တော့ facebook.com/voa.bambies.news ဖြစ်ပါတယ်။ VOA ရဲ့ Bambies ရဲ့ news ရဲ့ဒီသုံးလုံးကြားထဲမှာ full stop လိုမျိုး .d ပါပါတယ်။စလုံးပေါင်းက facebook.com/voa.bambies.news ဖြစ်ပါတယ်ရှင်။အဆင်ပြေပြေနဲ့နားဆင်နိုင်လိမ့်မယ်လို့ယူဆပါတယ်နော်။အထူးကျေးဇူးတင်ပါတယ်။အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေလေးတစ်ပုတ်နဲ့ဖြောပြေးပေးခြင်းပါတယ်။ Christmas Gala ရောက်နေတာမလို့ Christmas တစ်ချင်လေးတစ်ပုတ်နဲ့ဖြောပြေးပေးခြင်းတော့ပါ။ မြန်မာနိုင်ငံကကျမတို့အဖေခက်တုံးကရော့တချင်းကြိုက်တဲ့သူတွေကြိုက်ခဲ့တဲ့ရော့စတီဝတ်တီဆိုထားတဲ့ဒီခရစ်စမတ်တချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်သူကဒီကနေဒါကခရစ်စမတ်တချင်းနေနဲ့နာမည်ကြီးတဲ့မိုက်ကယ်ဘော်ဘော်ဆိုတဲ့ဒီလူငယ်အဆိုတော်တယောက်နဲ့ပေါင်းပြီးတော့တီဆိုထားတဲ့တချင်းဖြစ်ပါတယ်ရော့စတီဝတ်နဲ့မိုက်ကယ်ဘော်ဘော်တီဆိုထားတဲ့ Winter Wonderland ဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်နော
် Sleigh bells ring I am listening in the lane snow is glistening a beautiful sight we're happy tonight walking in a winter wonderland
gone away is the bluebird here to stay is a new bird he sings a love song as we go along walking in a winter wonderland
In the meadow we can build a snowman We'll pretend it is Parson Brown
He'll say, are you married? We'll say, no man But you can do the job while you're in town Later on, we'll conspire As we dream by the fire To face unafraid The plans that we made Walking in a winter wonderland
Ah, yeah, winter wonderland
We'll have lots of fun with Mr. Snowman Until the other kids knock him down Sleigh bells ring, are you listening? In the lane, snow is glistening A beautiful sight, we're happy tonight
Walking in a winter wonderland
Walking in a winter wonderland We're walking in a winter
wonderland.
Wonderland.
ဆိုတော့ဒီ Ross Stewart ကဒီကနေဒါက Christmas တချင်တွေနဲ့နာမည်ကြီးတဲ့အဆိုတော် Michael Bublé နဲ့ပေါင်းဆက်ပြီးတော့တည်ဆူထားတဲ့ Winter Wonderland ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါ။မြန်မာတိချစ်တော်ရရှင်တွေအတွက်အဆောင်တေးလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာမြေတားတေးလေးဆောင်ပေးဖို့မှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရဲ့ဒီကိုပိုင်မြင်တွေကိုထုတ်ဖော်လာကြတဲ့အစားတွေကိုဖော်ပြပေးကြပါမယ်။မြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးနိုင်ငံရေးရာရှုမြင်သုံးသပ်ချက်တွေကိုပြည်တော်ရရှင်တွေစာရေးပြီးတော့လွတ်လွတ်လပ်လပ်ထုတ်ဖော်လာကြတာတွေရှိပါတယ်နော်။အဲ့ဒီထဲမှာတော့ဒီရခိုင်ပြည်နယ်ကပြည်ပခန့်နဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံမြန်မာအစိုးရကိုဝိုင်းပြီးတော့ဖိအားပေးနေတဲ့အပေါ်မှာတကယ်လို့အမေရိကန်ပြည်အောင်စုလိုမျိုးအနောက်နိုင်ငံတွေကနေပြီးတော့အရေးယူတန်ခတ်ပိတ်ဆို့မှုတွေလှုပ်လာတဲ့အခါမှာမြန်မာနိုင်ငံအနေနဲ့ဂရုစိုက်မှာမဟုတ်ပါဘူးဆိုပြီးတော့တော်ရရှင်တယောက်သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုမျိုးရေးလာပါတယ်ရှင်
။တန်ခတ်ပိတ်ဆို့ခြင်းကနီလန်ကောင်မဟုတ်ပါဘာနဲ့တူတယ်လဲဆိုတော့ငကိုကမှငပိကျက်နဲ့စားနေရတဲ့သူတွေကိုဒီကောင်တွေကိုဝတ်သားဟင်းမရောက်နဲ့ဆိုသလိုပါပဲခင်ဗျအာနာရှင်ခေတ်ဆက်ဆက်ပိတ်ဆို့ထားခဲ့တာဘာတွေထိထိရောက်ရောက်ဖြစ်ခဲ့ဘူးလဲအခုလက်ရှိမြောက်ကိုရီးယားကိုကြည့်လို့ရပါတယ်ပြည်သူတွေပဲဒုက္ခရောက်ပါတယ်ဒါကြောင့်ပိတ်ဆို့ဒဏ်ခတ်တာကလိုချင်တဲ့ပန်းနိုင်တဲ့ပူဝေးစေလို့သဘောမကျပါဘူးရခိုင်ရေးတစ်ခုတည်းမကြည့်ပဲပြည်တွင်းငြိမ်းချမ်းရေးရအောင်ပူးပေါင်းကူညီမယ်ဆိုရင်ပိုမိုကောင်းမွန်ထိရောက်ပါလိမ့်မယ်
တန်ခတ်ပိတ်ဆို့မှုကမှအစာတွေကမကြောက်တာတန်ခတ်ပိတ်ဆို့မှုကအခုထက်လုံရင်လည်းမှုမှာမဟုတ်ပါဘူးဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကင်းပြင်းနဲ့မှကြုံနေရတဲ့မူရည်စေဝါနဲ့ပတ်သက်ပြီးတော့ဒီလူမှုကြုံနေရတဲ့အခက်အခဲဆိုပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင
်မူရည်စေဝါနဲ့ပတ်သက်လို့ကင်းပြင်းနဲ့ဖန်အမျိုးတရားရုံးတွေမှာတရားသူကြီးတွေလက်စားနေတာကြောင့်ငွေကြေးမတက်နိုင်တဲ့ចောင်းသားလူငယ်အများစုမှပြစ်မှုနဲ့ပြစ်ဒဏ်မမျှအောင်ထောင်ဒဏ်နှစ်ရှည်အပြစ်ပေးခံနေကြရပြီးငွေကြေးလက်ထိုးနိုင်တဲ့မွေးရည်စေးရောင်းချသူတွေကြတော့ဂွင်းလုံးကျွတ်အမှုကနေလွတ်ကျွတ်နေပြီးအေးအေးယူမှုတွေလည်းမရှိပါဘူးဒီလိုမမှန်မကန်ဆုံးဖြတ်နေတဲ့တရားသူကြီးတွေကိုအေးအေးယူပေးပါရန်အထက်လူကြီးများကိုသိစေအပ်ပါတယ်ခင်ဗျာ
နောက်ထပ်သောရရှင်တယောက်ကတော့ဘိမ့်မြို့မှာဒီ ရင်စကလိုက်နာခြင်းမရှိလို့ဆိုပြီးတော့ సైకిల్ တွေကိုတန်ရိုက်နေပါတယ်ဆိုတော့တော်ရရှင်တယောက်စာရေးပြီးတော့ရင်ဖွင့်လာတာရှိပါတယ်ဒီလိုမျိုးရင်စကလိုက်နာမှုမရှိရင်တန်ရိုက်တာကတော့ဒီရဲတပ်ဖွဲ့ရဲ့တာဝန်ဝတ္တရားပဲမလို့ဒီကိစ္စမှာပြောစရာမရှိပါမလဲဒီတန်ရိုက်တဲ့နေရာမှာနီးမှန်လမ်းမှန်နဲ့တန်ရိုက်မှုမရှိပါဘူးနိုင်ငံတစ်ခုမှာစီးကျက်ထားတဲ့အစည်းအမြစ်နဲ့အညီလှုပ်ဆောင်တာမဟုတ်ပါဘူးဆိုပြီးတော့ဒီတော်ရရှင်ကစာရေးပြီးတော့ခုလိုမျိုးတိုင်တန်းလာပါတယ်
ဒီကနေ့မနေ့စင်နိုင်ခန့်ဘိမျိုးမှာမော်တော်ပီကယ်ရီအုပ်စုဖွဲ့ပြီးတော့ဂျောင်ပိတ်ဖမ်းဆီးလို့စက်ကဲအစည်းရေ100ကျော်ဖမ်းဆီးရမိပါတယ်။ယင်ထင်းယုံခေါ်ပြီးတော့ဒဏ်ရိုက်ပုံကဘာမှုပဲဖြစ်ဖြစ်တစည်းကို2500နဲ့ကျောင်းသူတွေလည်းပါတယ်။တက္ကစီသမားတွေလည်းပါတယ်။အတော်များများကတော့မိခိုသူတွေများပါတယ်။တနေ့လုံးတနေ့စားအလုပ်လုပ်သူတွေလည်းပါပါတယ်။အားလုံးဒဏ်ငွေဆောင်ကြပါတယ်။အကြောင်းကတော့ဒဏ်ငွေအခုမဆောင်ရင်စက်ကဲထားခဲ့ရမယ်။နောက်9ရက်ဆိုလို့ရှိရင်တရားရုံးတို့ထောင်ဒဏ်တို့ကြားခံရမယ်ဆိုပြီးတော့ချင်းချောက်တော့အားလုံးကကြောက်ပြီးတော့ပြေးကြရတော့တယ်။ဆောင်ထားပြီးတော့ပြည်စာဖြတ်ပိုင်းပြီးပါဆိုတော့မပေးနိုင်ဘူးတဲ့။ကဲအဲ့လိုဆိုတော့လေပေးထားခဲ့တဲ့ဒီဒဏ်ငွေတွေတရားရုံးရောက်သွားတာလား။နိုင်ငံတော်အခွန်ရုံးစီကရောက်ရလား။မနေ့ပိုင်းတစ်ချိန်လေးဖမ်းတာတော့မှအစီးတရားကျော်ဆိုတော့25သိန်းပဲထားတော့အရင်ရက်တွေကဖမ်းထားတာတော့ဒီနေ့မှလာထုတ်တဲ့သူတွေတော့မှရှိပါတယ်။ခလေးမတယောက်ဆိုလို့ရှိရင်တနာစရာဒီနေ့မှလာထုတ်ရတာတဲ့။မိဘတွေသိမှဆိုလို့သူ့ရဲ့လက်စွပ်လေးပေါင်ထားပြီးတော့လာထုတ်ရတာတဲ့။သူ့ရဲ့လောက်ရက်ကပြည်သူတွေကိုပညာပေးတာတွေမဟုတ်ဘဲနဲ့ဥပဒေအကြောင်းပြပြီးတော့လက်တလုံးချလုပ်နေပုံပေါက်နေပါတယ်ဒါဟာဒီမိုကရေစီပြောင်းလဲခြင်းကိုအယောင်ဆိုးစေပါတယ
်ဒါကတော့ဘိမ်းမှာရင်းစိကဲလိုက်နာမှုရှိလို့ဆိုပြီးတော့ సైకిల్ တွေကိုတန်ရိုက်တဲ့အခါမှာချက်ချင်းတန်ချင်းမပေးနိုင်ဘူးဆိုရင်ရဲတပ်ဖွဲ့က సైకిల్ ဟိုပါယူထားမယ်ဆိုပြီးတော့ပြောနေတယ်ဆိုပြီးဒီတော်ရရှင်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်မြမတိချစ်တော်ရရှင်တွေအတွက်လည်းမြမတချင်းလေးတစ်ပုဒ်လက်ဆောင်ပေးဦးမှာဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျွန်တော် VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တော်ရရှင်နေကိုစောင့်တေးလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါတယ်တချင်ဟောင်းလေးတစ်ပုဒ်ပါကျွန်မလည်းဘယ်ရမှန်းမသိဆရာဖိုးဖွေတွေ့ထားတာပါကျွန်မစီမှာရင်ထဲကရှိပြီးတင်ထားတဲ့တချင်တစ်ပုဒ်လည်းဖြစ်ပါတယ်ခင်မောင်ထူးတည်ဆူထားတဲ့လွမ်းသူဆောင်ဆိုတဲ့တချင်လေးကိုတော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော
်တင်ယောင်ဆုံးတွေကိုမလိုက်ခင်ဒုတိယကြောလွမ်းလို့နေရပြီလေပြင်းမြင်းများနဲ့မှလိုက်ခြင်းဒုတိယပျော်လွမ်းလို့နေရပြီဤတဲ့မိုးပြန်မှဆောင်ရောက်ခဲ့ပြီဆောင်ချုံလို့မနှွေးနိုင်အောင်ဒီဆောင်လေလွမ်းတွင်နှင်းမုံလို့ပုံလွမ်းထားသည်ယင်တစ်ခုလုံးတွေ့ကြည့်အောင်လွမ်းရတယ်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမယ်နှင်းများလေHey mango I'll do both pianaba pitta o Hey man nin ya the sit ti zwa lu ti ao jo lwan lo ni ya bi ရင်မလွမ်းများနဲ့ကြုံတိုင်းကဒုတိယကြောလွမ်းလို့နေရပြီချစ်ပင်ဝင်းချင်းကိုမှန်းစားလို့ရဲ့ဘယ်မှာလဲချစ်သူရဲ့ဒီဆောင်လဲလွမ်းတွင်တင်းမုံလို့ပုံလွမ်းထားသည်မျော်လီတိုင်းမှန်ကြီးကလွမ်းရတယ်ပြန်လ ာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမယ်နှင်းများလေဟိမန်ကိုအံတုဖို့ပြန်လာပါပြန်လာပါဖက်ထားအောင်ดุเดียวจ่อล้วนลงมียามีลีดีญีญาเนมาไล่เตดุเดียวจ่อล้วนลงมียามี
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ Writers သတင်းနှစ်ယောက်ထောင်ချောက်ဆင်ဖန်းစည်းခံခဲ့ရလေသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုက်အင်ဂျင်နိုင်ကူညီတင်ဆက်ပေးထားပါတယ်ရှင
်။အခုရပိုင်းပြည်တွင်းသတင်းမီဒီယာလောကနဲ့နိုင်ငံတကာအသံဝင်ကစိတ်ဝင်စားဆုံးကိစ္စကတော့အမေရိကန်အခြေစိုက်ရိုက်တာသတင်းဌာနရဲ့မြန်မာနိုင်ငံသားသတင်းတောက်နှစ်ယောက်ရန်ကုန်မှာအဖမ်းခံရတဲ့သတင်းပါဒီလိုအဖမ်းခံရတာနဲ့ပတ်သက်ပြီးပြည်တွင်းသတင်းမီဒီယာလောကသားတွေစိတ်ဆိုးဒေါသထွက်နေကြပါတယ်အလားတူနိုင်ငံတကာအသံဝင်ကလည်းဂုကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ကြောင်းပြောဆိုထားကြသလိုကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကိုယ်တိုင်အဲ့ဒီသတင်းတောက်နှစ်ယောက်အတွက်စိုးရိမ်မကင်းဖြစ်နေသလိုမြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်အတွက်လည်းစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုရသည့်အထိဖြစ်နေလိုပါပဲဒီကိစ္စဘယ်လိုဖြစ်ရတာပါလဲဘလို့အကောင်းဆုံးဖြေရှင်းသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ
်ရိုက်တာသတင်းဌာနရဲ့ဌာနေသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ရက်တက်ဖွဲ့ရဲ့ဖမ်းဆီးခြင်းခံရတာဒီဇင်ဘာလ12ရက်နေ့ညပိုင်းကပါအဖမ်းခံရပြီးနောက်တစ်ရက်မှာသူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်တဲ့ရဲမှတ်တမ်းတင်ပြချက်ပြင်ပကိုပေါက်ကြားလာပါတယ်နောက်ပိုင်းအဲ့ဒီပေါက်ကြားလာတဲ့မှတ်တမ်းကိုကိုကပြီးသတင်းဌာနတွေကသတင်းဖော်ပြကြပါတယ်မှတ်တမ်းမှာဖော်ပြထားတာကအမှတ်၈လုံခြုံရေးရဲတပ်ဖွဲ့ခွဲကဒူရဲမှုဇော်နိုင်ဦးဆောင်တဲ့တပ်ဖွဲ့ဝင်တွေဟာဒီဇင်ဘာလ12ရက်နေ့ညကထောက်ကျက်နေမြေရဲစခန်းအပိုင်အမှတ်၃လမ်းမကြီးနဲ့နီလာလမ်းဆုံနေရာမှာရင်စစ်ပိတ်ဆို့တာဝန်ဆောင်ရွက်နေခဲ့တယ်။အဲ့ဒီအချိန်အမှတ်၃လမ်းမကြီးအတိုင်းတောင်ကနေမြောက်ဘက်ကိုလမ်းလျှောက်လာတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတွေ့ပြီးမတင်ကားလို့ရက်တက်စစ်ဆေးရှာဖွေတယ်သူတို့နှစ်ယောက်စီကနေရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်ကာလရဲတပ်ဖွဲ့ကနေအထက်ကိုအစီရင်ခံတဲ့စာမိတ်ထူတွေကိုတွေ့လို့ဖမ်းဆီးလိုက်တယ်။နောက်တော့သူတို့ကိုထောက်ကျက်နေမြေရဲစခန်းမှာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှတုံးနဲ့အမှုဖွင့်ထားတယ်ဆိုပြီးဖြစ်ပါတယ်။အလားတူနောက်တနေ့ဒီဇင်ဘာလ13ရက်ပြည်ထောင်ဝင်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ရဲတပ်ဖွဲ့ဝင်နှစ်ယောက်နဲ့သတင်းတောက်နှစ်ယောက်ကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေနဲ့အရေးယူထားကြောင်းခေါင်းစဉ်တက်ပြီးရခိုင်ပြည်နယ်မောင်းတော်ဘူးတီတောင်ဒေသ၌လုံခြုံရေးတာဝန်များထမ်းဆောင်ခဲ့ပြီးရန်ကုန်မြို့တွင်ပြန်လည်အနာပေးစုဖွဲ့လျက်ရှိသည့်လုံခြုံရေးရဲတပ်ဖွဲ့ခွဲမှတပ်ဖွဲ့ဝင်များအားချိတ်ကပ်စည်းရုံးဆက်သွယ်ပြီးရခိုင်ဒေသနှင့်ပတ်သက်သည့်သတင်းအချက်အလက်များတပ်ဖွဲ့နှင့်သက်ဆိုင်သည့်အရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများကိုပြည်ပသတင်းဌာနများသို့ပေးပို့ရန်ရည်ရွယ်ချက်ဖြင့်တရားမဝင်သတင်းရယူဆောင်ရွက်ခဲ့သည့်ရန်ကုန်အခြေစိုက်ရိုက်တာသတင်းဌာနမှသတင်းတောက်နှစ်ဦးအားတပ်တေအထောက်အထားစာရွက်စာတမ်းများနှင့်အတူဖမ်းဆီးရမိခဲ့သဖြင့်ဆိုပြီးဖော်ပြခဲ့ပါသည်။ဒီဖော်ပြချက်တွေကိုပြန်စစ်ဆေးကြည့်တင်ပါတယ
်။အခင်းဖြစ်တဲ့ဒီဇင်ဘာ12ရက်ည10:00နာရီကျော်မှာရိုက်တာသတင်းဌာနအုပ်ချုပ်သူအန်တိုနီဆိုဒေါစကီဟာသူ့သတင်းဌာနကသတင်းတောက်နှစ်ယောက်ပျောက်ဆုံးနေတဲ့အကြောင်းမင်္ဂလာရုံရဲစခန်းမှာလူပျောက်တိုင်တန်းခဲ့ပါသည်။အဲ့ဒီလူပြောက်တိုင်တန်းစာမှာကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ဟာဒရိုက်ဘာရိုက်တာဌာနပိုင်ကားနဲ့အတူညနေ6နာရီလောက်မှာအင်တာဗျူးလုပ်ဖို့မင်္ဂလာရုံမြို့နယ်အမှတ်၈လုံခြုံရေးရဲတပ်ရင်းကိုသွားခဲ့ကြောင်းတပ်ရင်းဝင်ဘက်ကိုရောက်တဲ့အချိန်သူတို့ကိုချိန်တဲ့လူနှစ်ယောက်ထွက်လာပြီးဆောင်ရေးမှုစားသောက်ဆိုင်ကိုသွားခဲ့ကြောင်းချိန်ဆိုထားသူတွေကဆန်ကယ်နဲ့သွားပြီးကိုဝလုံးတို့ကယုံကားနဲ့သွားကြတာဖြစ်ကြောင်းစားသောက်ဆိုင်မှာကိုဝလုံးတို့ကိုချပေးခဲ့ပြီးရင်မောင်းဟာအခြားလက်ဖိတ်ဆိုင်တစ်ဆိုင်ကနေဖုံးခေါ်လာတာကိုစောင့်နေခဲ့ပေမဲ့အဆက်အသွယ်ပြတ်သွားတာကြောင့်လူပြောက်တိုင်တန်းခဲ့တာဖြစ်ပါတယ်
။ဖြစ်စဉ်နဲ့ပတ်သက်ပြီးထူးခြားချက်တွေကတော့ကိုဝါလုံးတို့ဟာရဲတပ်ဖွဲ့ဝင်တွေရဲ့ချင်းဆိုမှုကြောင့်သူတို့ခေါ်တဲ့နေရာကိုသွားခဲ့ရတာဖြစ်ပါတယ်။စောင့်ရိတ်မှုစားတောက်ဆိုင်မှာစကားပြောတာလေအဲ့ဒီရဲတပ်ဖွဲ့ဝင်တွေပဲရွေးချယ်ခဲ့တာဖြစ်ပုံရပါတယ်။ဒါကြောင့်ပြည်ထောင်ဝင်ကြီးဌာနကထုတ်ပြန်တယ်လို့သတင်းတောက်တွေကရဲတပ်ဖွဲ့ဝင်တွေကိုချိတ်ကပ်ဆက်သွယ်စည်းရုံးနဲ့အရေးကြီးလုံခြုံရေးစာရွက်စာတမ်းတွေကိုနိုင်ငံခြားသတင်းဌာနတွေစီပို့ပေးဖို့လုပ်တယ်ဆိုတာမျိုးကတော့ဖြစ်နိုင်စရာမရှိပါဘူး။ သတင်းတော်တွေဟာသတင်းရရှိဖို့သတင်းရင်းမြစ်တွေနဲ့တွေ့ဆုံအချက်အလက်အထောက်အထားတွေပေးရင်လက်ခံအဲ့ဒီလိုတမာယူကြအခြေအနေမျိုးပဲဖြစ်နိုင်ပါတယ်။နောက်တစ်ချက်ရဲမှတ်တမ်းမှာပါတဲ့ဖမ်းဆီးရမိပုံပါပဲ။ကိုဝါလုံးတို့နှစ်ယောက်ကလမ်းလျှောက်လာတဲ့ပိတ်ဆို့စစ်ဆေးနေတဲ့ရဲတပ်ဖွဲ့နဲ့တဲ့တဲ့ကြီးတိုးလို့ဖမ်းမိတယ်ဆိုတာမျိုးကတော့ယုံကြည်ဖို့ခက်ခဲပါတယ်။ကိုဝါလုံးတို့ဟာသူတို့ရုံးကားကိုခေါ်လာတနေရာမှာစောင့်ဆိုင်းခိုင်းတာကြောင့်ပြန်မဲဆိုသူတို့ကားကိုဖုန်းဆက်ခေါ်အဲ့ဒီစားတောက်ဆိုင်ကနေထွက်ခွာသွားရုံပါပဲ။နောက်ထပ်တန်တရားရှိစရာတစ်ချက်ကရဲတပ်ဖွဲ့ကဖမ်းဆီးထားတယ်ဆိုတော့ရဲတပ်ဖွဲ့ဝင်2ယောက်ပါ။ပြည်ထောင်ဝင်ကြီးဌာနဟာအဲ့ဒီရဲတပ်ဖွဲ့ဝင်2ယောက်ရဲ့ဓာတ်ပုံကိုမထုတ်ပြန်ခဲ့ပါဘူး။ဒါကြောင့်ကိုဝါလုံးတို့နဲ့တွေ့ဆုံပြီးစားတောက်ဆိုင်ခေါ်သွားတဲ့2ယောက်ဟာအရေးယူခံရတဲ့2ယောက်မဟုတ်ဘူးဆိုရင်ဒါဟာအသွင်ယူပြီးဖမ်းဆီးတဲ့သဘောတက်ရောက်သွားပါလိမ့်မယ်။မြန်မာနိုင်ငံကရဲတပ်ဖွဲ့ဟာပြည်တစားတွေကိုဖမ်းချင်ရင်လူတယောက်ကိုငွေပေးငွေစက်ကူနံပါတ်မှတ်အသွင်ယူပျော်ပါခိုင်းပြီးပြည်တစားစီကငွေစက်ကူအထောက်အထားနဲ့ဖမ်းဆီးတယ်ဆိုတဲ့ပုံစံမျိုးပါ။နောက်တန်တရာဖြစ်စရာတစ်ခုကစာရွက်စာတမ်း၄မျိုးဖမ်းမိတဲ့အနေနဲ့ကိုဝါလုံးစီမှာ2မျိုးကိုကျော်စိုးစီက3မျိုးဖမ်းမိတယ်ဆိုတာပါ။တကယ်တော့အဲ့ဓာရီဟာအတူတူပဲမို့တစုတစည်းတည်းရှိနေမဲ့စာရွက်တွေပါ။နှစ်ယောက်စလုံးဥပဒေနဲ့ညီဆိုးနိုင်အောင်နှစ်ယောက်စလုံးစီမှာတွေ့တယ်လို့ဖန်တီးထားတာလေသလားတန်တရားဖြစ်စရာပါဖြစ်စဉ်အလုံးကိုဆက်ဆက်ကြည့်လိုက်ရင်ကိုဝါလုံးတို့တရင်တော်နှစ်ယောက်ဟာတမာရိုးကြမဟုတ်ပဲထောင်ချောက်စင်ဖန်စီခံလိုက်ရတာမျိုးလားအများကြီးတန်တရားဖြစ်စရာရှိပါတယ
်ဒီပြဿနာနဲ့ပတ်သက်ရင်ဒီမိုကရေစီလမ်းကြောင်းပေါ်သွားနေပါတယ်ဆိုတဲ့အစိုးရအနေနဲ့ဒါဟာပြည်ထရေးကလုပ်တာပြည်ထရေးကိုတပ်မတော်ကင်ထားတာငါတို့ဝင်ပါလို့မဖြစ်ဘူးဆိုတာမျိုးမနေသင့်ပါဘူးဒီဖြစ်စဉ်ကြီးတစ်ခုလုံးဟာသွေးရသားရဥပဒေနဲ့အညီဖြစ်ခဲ့သလားဆိုတာဥပဒေနဲ့အညီစစ်ဆေးဖို့သင့်ပါတယ်။နောက်ထပ်ရေးတကြီးလိုအပ်နေတာကတပ်မတော်နဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေပါ။သတင်းတော့တွေဟာအဲ့ဒီရခိုင်ပြည်နယ်တွေကသတင်းအမှန်တွေသိရအောင်စ조사နေခြင်းဟာတိုင်းပြည်ဒုက္ခမရောက်ရအောင်အချုပ်ချာအာဏာထိပါမခံရအောင်တနည်းတစ်ပုံအားဖြင့်တပ်မတော်ကိုကူညီနေကြတယ်ဆိုတာသိမြင်နားလည်လာရေးပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေအကြောင်းသတင်းရေးတဲ့သတင်းတော့တွေနဲ့မီဒီယာတွေကိုကုလိုသဘောမျိုးထားမယ်ဆိုရင်တော့ပြိပခပြဿနာနွန်တော်တွေကထွက်နိုင်မယ်မဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနှာဆင်ကြကြရတာပါရှင
်။ရရှိမြန်တော့နိုင်ငံတော်လှုပ်ဝှက်ချက်ဥတွေဖောက်ပြမှုဆွဲချက်နဲ့ရိုက်တာသတင်းတောင်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်မှာမြန်မာစစ်အာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေကြပါတယ်။သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ Rise to Information အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလည်းအစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့တာဝန်ခံမှုအပေါ်စောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့ဖွဲ့စည်းအတွက်လိုအပ်ချက်တရဖြစ်ပါတယ်။ဒါကြောင့်မလို့ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာ Rise to Information ဒီအများနဲ့သက်ဆိုင်တဲ့အချက်လက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်အာဏာပိုင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲ။ဒီကြောင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမျှလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနေမိမြန်ညမဲ့တော်ရရှင်တွေကိုကျူးစွပါရခင
်အင်္ဂါနေ့ညတိုက်ရိုက်နေလိုက်ဆွေးနွေးကြမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထမှန်ဖိတ်ခေါ်ပြစေရှင်အခုတော့အထူးခြားဆံပြသတင်းများအစီအစဉ်အလှည့်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့မတန်ဆွမ်းတဲ့လူတွေကိုအထောက်ကူပြုကူညီတဲ့ခွေးတွေတခြားတရိတ်ဆန်တွေနောက်ကိုပြေးမလိုက်ဖို့တီတီငိမ့်ငိမ့်နေတဲ့အောင်လေ့ကျင့်ပေးနေတဲ့အကြောင်းလေးတကောင်အမေရိကန်ပြည်ထောင်စုမှာရှိပါတယ်။ဘော့စနီးယားကျောင်းသားအပေါင်း18ယောက်နဲ့သူတို့ရဲ့ဂီရစီယန်ဦးတို့ပါဝင်တဲ့အဖွဲ့ဟာဆန်နရားတလုံးကိုအဖွဲ့လိုက်တပြိုင်တည်းတီးပြပြီးဂင်းနဲ့ကမ္ဘာဆန်ချိန်ချိုးသွားခဲ့ကြပါတယ်။အခုလိုထူးခြားဆံပြသတင်းတွေကိုကိုငိမ့်ချင်းနဲ့အတူတင်ပြပေးပါမယ်ရှင်။ဘော့စနီးယားကျောင်းသားကျောင်းသူ18ယောက်နဲ့သူတို့ရဲ့ဂီရစီယန်ဦးတို့ပါဝင်တဲ့အဖွဲ့ဟာဆင်နရာတလုံးကိုအဖွဲ့လိုက်တပြိုင်တည်းတီးပြပြီးဂင်းနဲ့ကမ္ဘာစံချိန်ချိုးသွားခဲ့ကြပါတယ်။တချို့တွေကထိုင်လျက်တချို့ကမတ်တရရလည်းနဲ့တချို့တွေကဆင်နရာပေါ်မှောင်လျက်ဝန်ယာထိုးအနေအထားမှာဆင်နရာကိုအားလုံးတူတူတီးပြခဲ့ကြတာပါ။ဆာရာရေဘူးမြို့ရဲ့အမျိုးသားစာကြီးတိုက်မှာအယ်ဘတ်လာဗီနက်ရဲ့
ကာလော့စ်မတ်ကိုတီးပြခဲ့တာပါ။ခရက်မွတ်စလင်အတိုင်းဝိုင်းနဲ့ဆာဗီယာဂီရာအဖွဲ့နှစ်ခုပူးပေါင်းပြီးအသက်9နှစ်ကနေ15နှစ်အရွယ်ကျောင်းသားတွေတင်ဆက်ထားတာပါ။စိတ်ဝမ်းကွဲမှုတွေရှိနေသေးတဲ့ဘော့စနီးယားဒေသအတွင်းမှာငြိမ်းချမ်းရေးချစ်ချင်းမြတ်တာနဲ့စီလုံးညီညွတ်ရေးတွေရှိစေဖို့အတွက်အခုလိုပွဲကိုစီစဉ်တာလို့ဂီရာဆီယာမအီဗာဖတ်စစ်ကပြောပါရယ်။ဘော့စနီးယားတေးရေးဆီယာဂျော့ချ်ဒါဗင်စစ်ကမူလလူ၈ယောက်တီးဖို့ဖန်တီးထားတဲ့တချင်းကိုအယောက်၂၀တီးလို့ရအောင်ပြုပြင်ပေးခဲ့တာပါ။အခုလိုတီးနိုင်ဖို့အတွက်၃လကျော်လစ်ကျင့်ခဲ့ရပါတယ်ရှင်
။မတန်ဆွမ်းတဲ့လူတွေကိုထောက်ကူပြုကူညီဖို့ခွေးတွေဟာဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်တီးငိမ့်အေးဆေးဖို့အရေးကြီးပါတယ်။အဲ့ဒီလိုခွေးတွေကိုတီးငိမ့်အေးဆေးစေဖို့အတွက်ဒေးကျင့်ပေးနေတဲ့ကြောင်လေးတကောင်အမေရိကန်ပြည်ထောင်စုစိန့်လူးဝစ်မြို့မှာရှိပါတယ်။သူ့ရဲ့နာမည်ကို DOG လို့နာမည်ပေးထားပြီးတော့အသက်9လအရွယ်ရှိနေပါပြီ။အဲ့ဒီကြောင်ကလေးဟာ support.inc ပရာဟိတအဖွဲ့ကမွေးထားတာဖြစ်ပြီးတော့ခွေးတွေအနာတခြားတိရစ္ဆာန်တွေကတ်လာရင်တည်တည်ငြိမ်ငြိမ်နဲ့နေတတ်စေဖို့ကူညီပေးနေတာပါ။အထူးသဖြင့်ကြောင်လေးကိုတွေ့တဲ့အခါမှာပါ။နားမကြားတဲ့သူတွေအမြင်အာရုံချို့တဲ့တဲ့သူတွေကိုကူညီတဲ့ခွေးတွေဟာကောင်းကောင်းမွန်မွန်နေတတ်ပြီးနှောက်ယှက်တွေရှိလာရင်လည်းတည်တည်ငြိမ်ငြိမ်ရှိဖို့ကအရေးကြီးပါတယ်။လူတွေကိုကူညီဖို့ခွေးတွေဟာနှစ်နှစ်ကြာတင်တန်းကိုတက်ရောက်ရပြီးတော့အဖွဲ့အနေနဲ့အဲ့ဒီခွေးတွေကိုအခမဲ့ထောက်ပံ့ပေးတာပါခင်ဗျာ
။စပိန်နိုင်ငံမက်ဒရစ်နဲ့တခြားမြို့ကြီးတွေမှာခွေးနှစ်ကြီးဆွန့်ပြီးရင်ပြန်ကောက်ပြီးတန်ရှင်ရေးမလုပ်ပေးတဲ့ခွေးပိုင်ရှင်တွေကိုခွေးဒီအန်တွေကိုသုံးပြီးစုံစမ်းအရေးယူဖို့လှုံ့ဆော်နေပါပြီ။ခွေးတွေနဲ့ကလေးတွေဟာပန်းကျင်တွေမှာလမ်းလျှောက်အပန်းဖြေရတာကိုသဘောကျတတ်ကြပြီးခွေးတွေအနေနဲ့ကတော့နေရာမရွေးမစင်ဆွန့်တတ်ကြတာပါ။တချို့ပိုင်ရှင်တွေကအဲ့ဒီမစင်တွေကိုပြန်ကောက်ပြီးတန့်ရှင်းရေးလှုပ်ပေးကြပေမဲ့လေတချို့တွေကတော့ဒီအတိုင်းပဲထားရခဲ့ကြတာပါအဲ့ဒီအတွက်မစင်ကပြက်နှံ့လာမဲ့ပိုးမွှားတွေကခလေးတွေဆော့ကစားတဲ့နေရာတွေစီရောက်လာနိုင်တာပါဒီလိုအဖြစ်တွေကိုကာကွယ်ဖို့စပိန်မှာမွေးထားတဲ့ခွေးတွေရဲ့ DNA ကိုစနစ်တကျကောက်ယူစုဆောင်ထားပြီးတန့်ရှင်းရေးလှုပ်သူတွေကလမ်းမှာမစင်တွေ့ခဲ့ရင်အဲ့ဒီမစင် DNA နဲ့မြို့မှာစုဆောင်ထားတဲ့ DNA ကိုတိုက်ဆိုင်စစ်ဆေးပြီးရင်ခွေးပိုင်ရှင်ကိုယူရို120လောက်ဒဏ်ရိုက်မှာဖြစ်ပါတယ်။အဲ့ဒီအတွက်ကုန်ကြဈေးကိုလည်းခွေးပိုင်ရှင်ဖြစ်သူကပေးရမှာပါ။ကဘာတလွားထူကြဆံပြသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တနင်္လာနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့အလိုင်းဒိုမီတာ30နဲ့40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့တရင်အချင်းချက်ကိုမတ်တင်ကြီးထိုက်ပြောပြပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းခွေတာမြို့ကခရီးယံဖျားချောင်းမှာဖျားဝတ်ပြုသူနဲ့စီကားကျင်အတေကံဘုံခွဲတိုက်ခိုက်သူ2ဦးလက်ချက်နဲ့လူနည်းစုခရီးယံအတိုင်းဝိုင်းကအနည်းဆုံး9ဦးသေဆုံးရပါတယ်ကွာတာမြို့တွင်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ Bethel Memorial Methodist Church တိုက်ခိုက်ခံရမှုတွေအတွင်းအမျိုးသမီးတွေနဲ့ကလေးတွေလည်းပါတယ်လို့တာဝန်ရှိသူတွေနဲ့ဆရာဝန်တွေကပြောပါတယ်ဒီကနေ့တနင်္ဂနွေနေ့မှာလူ400လောက်ဖျားချောင်းတက်နေတဲ့ပင်မအဆောင်တွေကိုတိုက်ခိုက်သူ2ဦးတို့ဝင်ရောက်ဖို့စ조사ခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်တောင်ကိုရီးယားနိုင်ငံဘွားဩစတြေးလျနိုင်ငံသားတယောက်ကိုဖမ်းဆီးလိုက်ပြီးသူ့ကိုမြောက်ကိုရီးယားနိုင်ငံရဲ့အကျိုးစီးပွားရေးအကျိုးဆောင်အဖြစ်ဆောင်ရွက်မှုနဲ့စွဲချက်တင်လိုက်တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ဩစတြေးလျနိုင်ငံသားအဖြစ်ခံယူထားတဲ့ချန်ဟန်ခြွိုင်ကိုစစ်တနီ၄စိတ်မှာမနေ့စနေနေ့ကဖမ်းဆီးတာဖြစ်ပါတယ်။တကယ်လို့ခြွိုင်အနေနဲ့အဲ့ဒီဥပဒေနဲ့မညီတဲ့အယောင်ဝယ်ကိစ္စတွေကိုအောင်မြင်အောင်လုပ်နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့မြောက်ကိုရီးယားနိုင်ငံအတွက်ဒေါ်လာတန်ပေါင်းများစွာအကုန်ကျတက်တာအောင်လုပ်ပေးလိုက်နိုင်မှာဖြစ်တယ်လို့ဩစတြေးလျဗဟိုရက်တပ်ဖွဲ့ကပြောပါတယ်။အဲ့ဒီထဲမှာဖြတ်အားပြင်းလက်နက်အယောင်းဝယ်ကိစ္စတွေလည်းပါဝင်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်းပြည်နယ်တွင်မှာတာလီဘန်တို့ရဲ့လင်းအားကြီးအချင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးအာဖဂန်တပ်ဖွဲ့ဝင်14ဦးကြာဆုံးရပြီးအများအပြားဒဏ်ရာရပါတယ်။ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့လာရှ်ကာဂါတဝိုက်ကရဲကင်းစခန်းတွေကိုတာလီဘန်တို့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ညပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆွမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidez Zone ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညဘက်9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းကိုဖန်ယူနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင် Thank you.
This program has come to you from the Voice of America, Washington.
Welcome.